မလေးရှားနိုင်ငံပီနန်မြို့စုံတိုင်းဘာတက်ယာယီလူဝင်မှုကြီးကြပ်ရေးထိပ်သီးစခန်းကရိုဟင်ဂျာအကျဉ်းသား928ဦးဟာဧပြီလ20ရက်နေ့မနေ့4နာရီခွဲလောက်ကထွက်ပြေးသွားခဲ့တယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထွက်ပြေးပြီးမကြခင်မှာပဲမလေးရှားအာဏာပိုင်တွေကလိုက်လံရှာဖွေခဲ့တာကြောင့်လူဦးရေ400ကျော်လောက်ကိုပြန်လည်ဖမ်းမိခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိထွက်ပြေးလွတ်မြောက်နေသူတွေရှိနေသေးတာကြောင့်မလေးရှားအစိုးရကပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးမှုတွေစစ်ဆေးမှုတွေလုပ်နေကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်မြောက်နယ်မြေမလေးရှားရုံးတာဝန်ခံဦးစိုးထက်သိန်းကအခုလိုပြောပြပါတယ
်။အခုထွက်ပြေးသွားတဲ့ဒီကတ်မဲကပေါ့နော်ဒုက္ခတွေအလုံးသူပြန်လိုက်ဆန်းတာပေါ့နော်အယောက်90လောက်ကတော့အပြင်မှာလွတ်ပြီးကျန်နေသေးတယ်အမအယောက်90ကျော်လောက်ပေါ့နော်ကျန်နေသေးတယ်။ UN ရုံးကိုဝင်နိုင်တဲ့ကျွန်တော်လမ်းပေါက်ပတ်ပတ်နယ်တွေမှာသူတို့ကပေါ့နော် block jet တွေပေါ့နော် immigration block jet တွေချလာပြီးတော့မှသူတို့ကရဲနဲ့ immigration နဲ့အလုံးဝိုင်းပြီးတော့မှသူက spike တိုက်ချလာပြီးတော့ဖမ်းနေရပါပေါ့။
ထိပ်သီးစခန်းကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာ UNHCR ကိုအကူအညီတောင်းခံနိုင်တယ်ဆိုပြီးမလေးရှားအစိုးရကယူဆပုံရတာကြောင့် UNHCR ရုံးတဝိုက်ကိုလည်းအတားအဆီးတွေချပြီးစစ်ဆေးမှုတွေတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်။အခုတပ်နဲ့ကနေထွက်ပြေးလာတဲ့လူတွေကသူတို့မှာဒီမလေးရှားမြေပေါ်မှာတွားစီရနေရာမရှိဘူး။သူတို့တွားစီရနေရာ UNHCR ရုံးမှရှိတယ်UNHCR ရုံးရဲ့အကာအကွယ်မှမရရင်သူတို့လူရှင်တန်ရက်စီကွင်းမှာသူတို့မှမရှိတော့တာဒီတော့ကြောင့်လို့သူတို့နောက်ဆုံးပန်းတိုင်းဒီကိုသွားမယ်ဆိုတာမလေးတို့ရအတိထားပြီးသားလေးမှာအဲ့ကြတော့ကသူတို့အဲ့နေရာမှာပြောဆိုရင်လမ်းဝင်ရနေပြီးတော့မှစီးပြီးတော့ဖမ်းတဲ့တဘောမျိုးလုပ်နေရပါတယ်လမ်းကြောင်းတွေကိုပိတ်ပြီးတော့မှခြားတာပြီးတော့မှအဲ့ဒီလမ်းတွေကိုဝင်နေဆိုတော့ဟိုတော့ကျွန်တော်တို့ဒီကိုတော့ barricade တွေပေါ့သိရမလားမှကျွန်တော်တို့လမ်းပိတ်တဲ့ barricade တွေကွာနော်အဲ့ဒါလေးကိုသူတို့အဲ့နာခြားရတယ်အဲ့ဒီမှာလောကကဘယ်လိုရဲလို့ပေါ့နော်အဲ့ဟိုတော့ကသူတို့တက်ဆိုင်ရအရာရှိတွေနဲ့သူကကားဝင်ထွက်တရားစာအကောင်လုံးသင်လို့ဒီဖြစ်တဲ့သဘောမျိုးပ
ါမလေးရှားနိုင်ငံပီနန်းမြို့နယ်မြောက်ပိုင်းစုံကိုင်းဘာတက်လူဝင်မှုကြီးကြပ်ရေးယာယီထိတ်သိရေးစခန်းကနေတကားတွေနဲ့အတားဆီးတွေကိုချိုးဖျက်ပြီးရိုဟင်ဂျာ928ဦးထွက်ပြေးခဲ့ရမှာအဲ့ဒီတဲကအမျိုးသား2ဦးအမျိုးသမီး2ဦးကလေး2ဦးတို့ဟာစခန်းနဲ့9မိုင်လောက်အကွာအဝေးဖြေကားလမ်းမကြီးတစ်ခုကိုဖျက်ဖို့ကြိုးစားရင်းဧပြီလ20ရက်နေ့မနေ့ကကားတိုက်ပြီးတော့တေဆုံးသွားခဲ့ပါတယ်။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးဌာနမှဖြစ်ခဲ့တဲ့အကျဉ်းသားတွေထွက်ပြေးကြတဲ့ဖြစ်ရပ်ရောထွက်ပြေးရေးတေဆုံးရတဲ့ဖြစ်စဉ်ကြောင့်ထိတ်လန့်တုန်လှုပ်မိတယ်ဆိုပြီးမလေးရှားအခြေစိုက် UNHCR ကလည်းဧပြီလ21ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဒီထိတ်သိရေးစခန်းထဲမှာရိုဟင်ဂျာ900ကျော်ရှိပြီးအများစုကမြန်မာနိုင်ငံကလာတဲ့သူတွေဖြစ်တယ်လို့လည်း UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်။